Corona virus COVID 19 ကိုဆက်ရောဂါပြပွားနေတဲ့အခြေအနေကြောင့်မြန်မာအစိုးရနဲ့တပ်မတော်အနေနဲ့တနင်္ဂနွေလောအပြည့်ရဆဲကြောင်းကြီးညာပေးဖို့ KNU ကရင်မြူရာစီယုံကနေတောင်းဆိုတဲ့သတင်းကိုပြောပြပေးမှာပါမြန်မာနိုင်ငံတွင်COVID-19ကူးစက်များရောဂါကိုအဖွဲ့အစည်းတိုင်းအားစိုက်တိုက်ဖြတ်နိုင်ဖို့အတွက်မြန်မာအစိုးရနဲ့တပ်မတော်အနေနဲ့ကြိုတင်သတ်မှတ်ချက်မှားတဲ့တနင်္ဂနွေလောအပြည့်ရဆဲကြောင်းကြီးညာပေးဖို့တောင်းဆိုရလို့
မှုတယောက်ကူးသွားနိုင်တဲ့အခြေအနေရှိပြီးတော့ကာဗွန်ဈေးကလည်းမရှိသေးတဲ့အခြေကြလာတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တိုက်တွန်းတာကတော့စွာကပ်တော်နေတဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီလိုသတ်မှတ်ချက်တွေမရှိသေးနဲ့။နိုင်ငံတော်ကိစ္စရပ်ပြီးတော့ဒီလုပ်ငန်းမှာဟိုအားစိုက်ခဲ့ဝင်တဲ့ဖွဲ့စည်းတိုင်းရနေပြီးတော့ဒီကတ်ကျော်ပါကြီးကိုကျွန်တော်ကာကွယ်တိုက်ချက်နိုင်တဲ့နေရာမှာပို့ပြီးအားထည့်နိုင်အောင်ဆိုတဲ့တော်လင်းချက်နဲ့ဖြစ်ပါတယ
်။အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွင်လူကြီးသိမ့်ကြီးရှိနေတဲ့စစ်ပြေးဒုက္ခတွေစကမ်းတွေမှာကျမကြီးဆောက်ရှောက်မှုတွေလှုပ်ဆောင်ဖို့ဟာစစ်ရေးပြည်ပခတွေရှိနေရင်လှုပ်ဆောင်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။ဒါကြောင့်မလို့စစ်ပြေးရှောင်တွေအတွက်ယောဂမဖြစ်ပွားရလေအောင်ကုညီဆောက်ရှောက်နိုင်ဖို့အပြစ်ခံရစဲဖို့လိုအပ်တယ်လို့ဘဒုစောတာသူမှုကပြောပါတယ်
ကျွန်တော်တို့ကရေးဆွဲလို့အပ်ပါတယ်။အကြောင်းကိုဆိုတော့တစ်ခါမှလည်းတိုက်ပွဲတွေတင်းထန်နေလေ IGP တွေပုံများလာပြီးဒီကုသယောဂဆိုကျွန်တော်တို့ကာကွယ်မှုပုံရော့နေနေလေဆိုတဲ့ဟာကတပူပေါ်မပူဆင့်တဲ့ပုံစံမျိုးနဲ့ကျွန်တော်တို့အဓိက IGP ပေါ့နော်စစ်ပေးဆောင်တက်တဲ့ဒီတက်ကအရန်ကိုကျွန်တော်တို့အန္တရာယ်များပါတယ်အော်မြေလူဒီကန်သာတော်မှာအကြီးကျယ်ကိုဆွေးနွေးပြီးတော့ချိန်မှာဒီလိုကိုကိုကိုရမယ်ဖြစ်တဲ့ IG တွေအရမ်းကိုကျွန်တော်ဆွေးနွေးပါတယ
်အပြစ်ခံရစဲတဲ့ကြောင်းတောင်းဆိုချက်ပေါ်မှာတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကဘာမှပြောဆိုဖို့မရှိကြောင်းပြောပါတယ်ငင်းချိုင်းကြီးဖြစ်စင်မှာပါဝင်လှုပ်ဆောင်နေသူသူကတော့လက်ရှိတမတော်နဲ့တိုင်းသားလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးသင်းမာမှုတွေကြောင့်အပြစ်ရစဲဖို့ခက်ခဲမဲ့အခြေအနေရှိတယ်လို့ဆိုပါတယ်အလားတူအရပ်ပတ်ဖွဲ့စည်း52ဖွဲ့နဲ့တတိပုဂ္ဂလနှစ်ဦးတို့ကနေCOVID-19 ရဲ့ရေပေါ်ကာလအတွင်းစစ်ပွဲတွေချုံချင်းမရှိကြတာပို့နဲ့ရခိုင်နဲ့ချင်းပြည်နယ်တွင်အင်တာနက်ပြန်လည်ဖွင့်ပေးဖို့အပါအဝင်တောင်းဆိုချက်9ချက်ကိုဒီကနေ့မှာသမ္မတအစိုးရနဲ့တိုင်းဒေသနဲ့ကန်ဖွဲ့စည်းတွေကိုအရေးပေါ်တောင်းဆိုတိုက်တွန်းခဲ့ပါတယ်လက်ရှိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးသင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်ရှောင်ဒုက္ခသည်တွေတိမ့်ချီရှိနေတယ်လို့သူတို့အတွက်ကြားမှာရေးဆောက်ရမှုအပါအဝင်အကူအညီပေးရေးမှာခက်ခဲနေတယ်လို့ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါတယ်
ကိုယ်ပိတာကျေရောပါတယ်လို့ညွှန်ကြည့်နေတဲ့အခါကျတော့စစ်ပီးဒုက္ခတွေပြန်မှာကကျန်းမာရေးအထောက်အကူတောင်းလဲအခက်ကြီးတယ်။ပေါ်ရောက်မှုအခက်ကြီးကပါရှိတယ်ဆိုတော့ဒီအစိုးရရဲ့ခွင့်ပြုချက်ကိုအထူးသဖြင့်တော့တကယ်တော့ခွင့်ရှိတွေနေနဲ့ဒါကိုအားတက်ပြီးတော့မှအစိုးရကိုခွင့်ပြုဖို့တောင်းဆိုဖို့လိုတယ်။ဒါကလည်းကတော့အစိုးရရဲ့ခွင့်ပြုပေါ့နော်။အဲ့တော့နိုင်ငံတကာအခွင့်အရေးကိုလွတ်လပ်စွာတောလာဖို့ဒီနေ့မှဒီလိုဆိုပေါ်လာဖို့ဟိုခက်ခဲမှုကလေကျွန်တော်တို့အတွက်စင်ကုန်မှုတစ်ခုလို့ဖြစ်နေတယ်ပေါ့
လက်ရှိစစ်ဆောင်စခန်းတွေမှာကျန်းမာရေးဆောက်ရှောက်ပေးနိုင်ဖို့စည်ရေးပြိပခတ်တွေရပ်ဆိုင်ဖို့လိုအပ်တယ်လို့သူကဆိုပါတယ်COVID-19 ရေပေါ်ကာလအတွင်းတကဘာလုံးရှိပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ဆဲပြီးယောဂကာကွယ်တားဆီးနိုင်ရေးမှာဝိုင်းဝန်းအားဆိုင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂထွေထွေတွင်းမှုကလည်းမလ23ရက်နေ့မှာမြစ်တာရက်ခံတောင်းဆိုခဲ့ပါတယ်ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်